ရန်ကုန်မှာအခုရက်ပိုင်းတွေအတွင်းမှာတော့စစ်တပ်နဲ့ရဲကစစ်ဆေးတာတွေပြစ်ခတ်ဖမ်းဆီးတာတွေအချိန်မြင့်ပြီးတော့လှုပ်လာနေတာကြောင့်ပြည်သူတွေမှာလုံခြုံရေးကင်းမဲ့သလိုခံစားနေရတယ်လို့မြို့ကန်တူက VOA ကိုပြောပါတယ်။အခြေအနေတွေကဒီထက်ပိုဆိုးလာမလားဆိုတဲ့စိုးရိမ်မှုတွေလည်းရှိနေပါတယ်။ဒီအခြေအနေတွေကိုစူးစီးပြီးတော့ရန်ကုန်ကပေးပို့လာတဲ့သတင်းကိုကြော်ကြော်သိမ်းပြောပြပေးပါရှင်
။ရန်ကုန်တိုင်းမြန်ကုန်မြို့နယ်ကလယ်မြေကူးတံတားပေါ်မှာလုံခြုံရေးယူနေတဲ့စစ်ကောင်စီတပ်သားတချို့ကိုဘယ်သူဘယ်ဝါတွေမှတိကျမသိရတဲ့လက်နက်ကင်တစုကတနင်္ဂနွေနေ့မှာပြစ်ခတ်ထွက်ပြေးသွားပြီးတဲ့နောက်စစ်ကောင်စီဘက်ကအဖမ်းဆီးတွေတိုးလုလာနေတာပါ။အဲဒီနေ့ကစစ်သားတယောက်တည်ဆုံးခဲ့လို့ရန်ကုန်မြို့ထဲသွာလာနေတဲ့မတင်ကားတဲ့အငှားယူတွေကိုရပ်ပြီးတော့ဆစ်ဆီးတာ၊ညပိုင်းမှာလူနေအိမ်တွေထဲထိရှာဖွေတာတွေခက်စိတ်စိတ်လုပ်ခဲ့ပါတယ်။အဲဒီနောက်ပိုင်းဖမ်းဆီးခံရတဲ့လူငယ်တွေလည်းတစားတစားများလာပြီးရန်ကုန်မြို့မှာလုံခြုံမှုမရှိတော့ဘူးလို့ခန်းစားရတဲ့အကြောင်းစမ်းကြောင်းဒေသခံတူက VOA ကိုပြောပါတယ
်။ဟိုအားလုံးကတော့ကွာဟိုဒါနာရှင်မတိုက်ကြတဲ့လူတွေပါပဲ။မဆုတ်တာလို့ကနေပြီးကြတာပါ။ဟိုစားရည်လာရရလည်းလုံလုံကြီးရှိတော့ဘူး။အဲ့ဒါဖြစ်တာသေးတာလေ။နောက်ကောင်းကောင်းမွန်မွန်ဆွေးဆွေးပြီးတော့ပြန်ပြီးတော့တွေ့တဲ့အခါမျိုးရှင်တမျိုးပေါ့ကို။ဟိုစိတ်မတင်မတင်တော့တက်တမ။ကြိုင်နေညင်မှန်းပြီးတော့ဆွေးဆွေးရဲ့ဆိုရင်တော့အားနိုင်စိတ်တိုင်းနေလာလို့ရှိတာမှာပေါ့
။ဘုံပေါက်ခွဲတော့ဖန်စီခံရတော့စစ်စေးမင်းမြန်တော်တွေတပြည့်ပြည့်များလာတဲ့ရန်ကုန်မှာစိုးရိမ်မှုတွေနဲ့နေနေရတဲ့အကြောင်းမရန်ကုန်ဒေသခံတူကလည်းပြောပါတယ်။
အဲ့တော့လောလောဆယ်ကတော့ကွာဟိုပြည်သူတွေကတော့သူရင်ချိန်ရံသွားနေနေရတဲ့အပိုင်းမျိုးပေါ့။ဘာဖြစ်မလဲဘာဖြစ်မလဲပေါ့။ဟိုသူကလည်းဘွာတွေစူတောင်းထားနေရာတွေစူတောင်းထားဟာဟိုအဲ့မှာလူတွေကစိတ်တွေထောက်ထားပြီးတော့ဒီမှာနေလို့မရှိဆိုင်လို့မရှိစားလို့မရအဲ့လိုမပြောရဖြစ်ကုန်ကြတာပေါ့
။တရားဥပဒေစိုးမိုးရေးနဲ့လူမျိုးရေးရန်တရားပျက်စီးနေပြီးပြည်သူတွေအတွက်လုံခြုံမှုဆိုတာမရှိတော့တဲ့အကြောင်းမြောက်တကုံကကျောင်းသားတူက VOA ကိုပြောပါတယ်
။တကယ်လက်ရှိအခြေအနေမှာအဆန်းဆန်းကြတာကတော့ပြည်သူတွေပဲဟိုအရင်တော့ဒီခွန်မြေပေါ့နော်ဒါဆိုတာအရင်ကသွေးမှုတစ်ခုလောက်ထားလို့စိတ်မလုံးမလဲဖြစ်ရတယ်ဆိုရင်တာမန်ပြည်သူတွေရကြတော့ကျွန်တော်အေးအေးဆေးဆေးနေကြတာဒါပေမဲ့အခုကကြတော့ပြည်သူတွေကိုယ်တိုင်ကိုကိုကျန်းသူတို့သဘောထားပြီးဆက်ဆံပြီးလိုက်ဆန်းနေတဲ့အတွက်သူတို့ရဲ့အခြားဘက်မှာရှိတဲ့ပြည်သူတွေကတော့ညတင်ညတိုင်းမှာမလုပ်လို့ဘူးလို့ပဲခံစားရတာဒါလူငယ်တွေနေတယ်နော
်ဒီရက်ပိုင်းဖန်ဆီးမှုတွေကတချို့ကိုပြန်ကြည့်မယ်ဆိုရင်ဩဂုတ20ရက်နေ့မှာတာဂီတာမျိုးနယ်ကကျူရှင်စရာတူဖန်ခံရပြီးနောက်တေဆုံးခဲ့ပါတယ်အဘူလာ20ရင်းနေကဘေးနော်တရားပေါ်မှာပြစ်ခတ်ခံရမှုကြောင့်ရန်ကုန်တမျိုးလုံးကိုလုံခြုံရေးယူပြီးဝင်ရောက်စစ်ဆေးတာတွေလုပ်ခဲ့ပါတယ်။အဲဒီနေ့မှာပဲတောင်းကလာပါထွေအုံယုံပေါက်ကွဲမှုနဲ့လူငယ်တအူးဖမ်းဆီးခံရပါတယ်။အဘူလာ23ရင်းနေမှာတော့စမ်းကြောင်းကစားတော့ဆိုင်တဘုံစိတ်ကန်60ရက်ကွက်ကလာရီချိုတဲခုကန်တဘုံစိတ်ကန်90ရက်ကွက်ကနေရင်တလုံးစတဲ့နေရာတွေကိုဝင်ရောက်ပြစ်ခတ်ခဲ့ပြီးလူ15ယောက်ထဲမှာဖမ်းဆီးခံရပါတယ်။အဘူလာ24ရင်းနေမှာတော့တာဂီတာမြို့နယ်နဝရက်ဆယ်လန်းတဲ့ကလူငယ်တချို့၊တန်ငန်းမျိုးစပယ်ဖြူကွန်တိုကလူငယ်တအူးနဲ့ဘူကန်မျိုးရက်ကွက်ကလူငယ်10ဦးတဲ့မနေ့တကုံစိကန်60ရက်ကွက်ကလူငယ်3ဦးစသဖြင့်ဖမ်းဆီးခံခဲ့ရပါတယ်။တချို့ကတော့လက်နက်တွေနဲ့မိခဲ့တဲ့အကြောင်းအွန်လိုင်းသတင်းစာနာတချို့မှာဖော်ပြကြပေမဲ့ဒီချာဒီပြုလို့တော့မရနိုင်သေးပါဘူး။အခုလိုဖမ်းဆီးတွေစတိုက်လုပ်ပြီးအရေးအတွက်အတော်များများကိုဖမ်းဆီးထားတာနဲ့ပတ်သက်လို့လည်းစစ်ကောင်စီဘက်ကတရားဝင်အသေးစိတ်ထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ။
ရန်ကုန်ကပြစ်ခတ်ထိန်းသိမ်းခံနေရတဲ့ပြည်သူတွေရဲ့လုံခြုံရေးအခြေအနေကိုကြော်ကြော်သိမ်းပြောပြပေးခဲ့တာဖြစ်ပါလေရှင်။